သမရဝင်းမြင့်ဒေါအောင်ဆန်းစုကြည်နဲ့ဒေါက်တာမင်းအောင်တို့အပေါ်စစ်ကောင်စီကရာဇသက်ကြီးပုံမှန်905ခါခွေနဲ့အမှုတတွေတဲ့တရားစွဲထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုံ့ဆော်လှုံ့ဆော်မှုကိုရှစ်တင်ပရကြာရင်တော့ဆွဲချက်တင်တင်မတင်တင်ဆုံးဖြတ်ဖို့ရှိပါတယ်။မနေ့ကနေမကောင်းလို့ကြာနာပွဲမတက်နိုင်တဲ့ဒေါအောင်ဆန်းစုကြည်ဒီနေ့တော့နေပြည်တော်တီးတန့်တရားရုံးမှာလုပ်တဲ့စစ်ဆေးကြာနာပွဲကိုလာရောက်ကြာနာပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့တင်ကိုတော့အလိမ့်မကပြောပြထားပါတယ်ရှင်။
NLD အစိုးရရဲ့နိုင်ငံတော်အတိုင်းမြင့်ခန့်ဒေါက်တာဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေကတဘာဝဘီယိုနီဆိုင်ရာဥပဒေပုံမှန်25အမှုနဲ့တမရဦးဝင်းမြင့်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့နဲ့အမှုတော်တော်လေးဆွဲဆိုထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆော်လှုပ်ဆောင်မှုရာဇသက်ကြီးပုံမှန်905ခါခွေအမှုတွေကိုဒီနေ့စက်တင်ဘာ14ရက်နေ့မှာနေပြည်တော်တည်တံတရားရုံးမှာဆစ်ဆီးပါတယ်။ရာဇသက်ကြီးပုံမှန်905ခါခွေအမှုကိုဆွဲချက်တင်တဲ့မတဲ့ရှစ်တင်ပတ်ကြရင်တရားရုံးကဆုံးဖြတ်မှာဖြစ်တယ်လို့ဒေါ်ဆန်းစုကြည်ရဲ့ရှေ့နေအဖွဲ့ခေါင်းဆောင်တရားလွှတ်တော်ရှေ့နေကြီးဦးခင်မောင်စောက VOE ကိုပြောပါတယ်။
ဟုတ်ကဲ့ဟောဒီမှုကိစ္စလေးဒီကိုယ်ရောက်ကြလို့ကိုဆွေးနွေးနိုင်မှာခေါင်းကြီးနဲ့တပ်ပြီးဆွေးကြည့်တယ်ဒီတင်ချက်လေးချက်မဖြစ်တော့စာနေရေးကြည့်ရအောင်ပြောပြီးရဆွေးရပြင်မတင်ဆွေးရအမှုကိုရှေ့ကျင်းပါလေမဆက်ပြည့်နေမှာစာနေလို့ပြောပါအဲ့ဒါကဒီကနေ့ချိန်ကြလေနောက်တစ်ခုကဥပဒေရည်ဒီကိုဆွေးရပြောင်းပါလေ25ခုဆိုတော့အဲ့အရာမှာတော့ချိန်ကြမှာအရာပါစစ်စီရောက်ပြန်ထိုင်နေလို့မလာပါဘူးအဲ့တော့တရားဒီကြီးကရုံးရှိမှရောက်ယူတဲ့ရေကအိုင်အိုပေါ့လေရေမူတာကြီးကိုစမားလို့ပြီးပါလေကျောင်းနှစ်ခုစလုံးကအိုင်အိုကနောက်ဆုံးကျတော့စစ်ထောင်းတဘာဝကျတယ်ဆိုပြီးတော့ညီလို့ပါတယ်ဆက်ကြောင့်မလို့အဲ့ဒီအခုရေမရှိဖြစ်ပါလေခွာနှစ်ဆက်ပြေလို့ပြင်ချင်နေပါ
ဒေါက်ဆန်းစုကြည်ရဲ့အမှုတွေစစ်ဆေးဖို့တီးတက်လုပ်ထားတဲ့နေပြည်တော်ကတရားရုံးမှာအမှုစစ်ဆေးမှုတွေကိုကိုဗစ်ကရောဂါကြောင့်နှစ်လကြာရန်နာထားခဲ့ပြီးမနေ့ကစက်တင်ဘာ23ရက်နေ့ကမှပြန်လည်စစ်ဆေးနေတာဖြစ်ပါတယ်။မနေ့တုန်းကတော့ဒေါက်ဆန်းစုကြည်ဟာငူးဝေနေတာကြောင့်ကြားနာပွဲမတက်နိုင်ဘဲပြန်သွားခဲ့ရပါတယ်။ဒီကနေ့နေကောင်းပုံရပါမယ်။အားနည်းနေပုံရတယ်လို့ရှေ့နေကြီးဦးခင်မောင်စောကပြောပါတယ်
။ဒီနေ့ကခုန်ကောင်ရှိပါအမေကနည်းနည်းမူးနေသေးတယ်လို့ပြောတယ်ဗျာ။ဒါပေမဲ့စကားပြောနိုင်တယ်၊ကြာကြာလေးဆုံးနေတယ်။အဲ့ဒါကတည်းခွင့်လေးတည်းပုံဝင်ကြည့်တော့ထိုင်နေပါလေ။ဟုတ်တော့သူ့ကိုမင်းကဆရာဝန်ကပြီးကြည့်တယ်လို့ပြောပါလေ။အဲ့ကျောင်းနဲ့ကျောင်းမရင်းတော့ပြောမှဖြစ်ပါဘူး
။မန္တလေးတိုင်းဒေသကြီးနဲ့ရန်ကုန်တိုင်းဒေသကြီးတို့ကတိုင်းတရားရုံးတွေမှာဒေါက်ဆန်းစုကြည်အပေါ်အာဂရီလိုက်စားမှုတိုက်ခိုက်ရေးဥပဒေပုံမှန်55နဲ့ဆွဲဆိုထားတဲ့အမှု9မှုအတွက်သူ့ကိုယ်စားခုခံချေပါနိုင်ဖို့ရှေ့နေတွေကိုကိုယ်စားလှယ်လွှဲစားတွေပေးခဲ့တယ်လို့ဦးခင်မောင်စောကပြောပါရယ်။ထပ်တိုးအမှုတွေအတွက်ရင်ဆိုင်ဖို့ပြင်ဆင်ရမှာဖြစ်တာမို့ရုံးချင်းမှာတွဲဆောင်ခွင့်အပြင်ရုံးချင်းပြင်ပမှာပါရှေ့နေတွေနဲ့တီးခြားတွဲဆောင်ဆွေးနွေးနိုင်ဖို့ဒေါက်ဆန်းစုကြည်ကတောင်းဆိုနေပါရယ်။
ဟုတ်ပါတော့ဒီလိုမျိုးဆိုးရအမှုတွေမှာလည်းအဖြစ်တွေပါလေ။ဒီလိုတွေကတော့ဆက်ဆွဲခံရတယ်။အဲ့တော့ဒေါက်တာကြီးအောင်ကြိုးရဲကျွန်တော်ရတယ်ပြောရင်ခက်တယ်။အဲ့တော့ပါလို့အဲ့ဒီအမှုတွေအကုန်လုံးရှေ့ပြီးတွေ့ဖို့ဆက်ဆက်ဖြစ်ဖြစ်ဟောဆိုပြီးတော့ဒီအရာမျိုးကိုကျွန်တော်ရှောက်ဖို့ဒီလိုဆိုပါလေ။
ဒေါက်ဆန်းစုကြည်ဟာပိုးကုံတွင်းကုံဥပဒေပုံမှ10ရက်ဆက်သွယ်ရေးဥပဒေပုံမှ69ရာဇသက်ကြီးဥပဒေပုံမှ905ခါခွေတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှ25နဲ့နှစ်မှုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေပုံမှ3တက်ခငယ်အာဂိလိုက်စားမှုတိုက်ခိုက်ရေးဥပဒေပုံမှ55နဲ့5မှုစုစုပေါင်းအမှုပေါင်းဆက်တက်မှုနဲ့ရင်ဆိုင်နေရပါတယ်လာမယ့်စက်တင်ဘာ20ရက်နေ့21ရက်နေ့တွေမှာနေပြည်တော်ကကနအူးဆွဲဆိုထားတဲ့အမှုတွေကိုဆက်လက်ဆွေးနွေးသွားမှာဖြစ်ပါတယ်။နောက်ထပ်ထပ်တိုးဆွဲထားတဲ့အမှုတွေနဲ့ပတ်သက်လို့ကတော့ဘယ်နည်းရုံးတင်ဆွေးနွေးမလဲဆိုတာမသိရသေးပါဘူးရှင်။